ထိုင်းနိုင်ငံတောင်ပိုင်းရနောင်မြို့ကနေချွန်းဖူးမြို့နယ်စီတရားမဝင်မြန်မာလူမျိုး18ဦးကိုလူမောင်ခိုသမားတွေကတဲဆောင်ပြီးမောင်းနှင်လာတဲ့ Hellas ကားတစ်စီးတိမ်းမောင်းခဲ့တာကြောင့်မြန်မာဆက်တိကမှာရှင်မြန်မာ3ဦးနဲ့ကားမောင်းသူ2ဦးသေဆုံးခဲ့ပြီးလူဆက်4ဦးဒဏ်ရာရသွားခဲ့ပါတယ်။အဲ့ဒီထဲမှာ10ဦးလောက်ကဒဏ်ရာတွေပြင်းထန်ပါတယ်။အသေးစိတ်ကိုတော့ VOA ထိုင်းနိုင်ငံအခြေစိုက်သတင်းတောက်မိုက်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းရနောင်မြို့ဘက်ကနေချုံဖော်မြို့နယ်တဲကိုမောင်းနှင်လာတဲ့ Hellas ကားတစ်စီးရဲ့အရှိခံမှာတရားမဝင်ရှစ်ပြောင်းအလို့သမားမြန်မာ18ဦးကိုတည်ဆောင်လာခဲ့တာပါသူတို့တွေကိုထိုင်းနိုင်ငံအတွင်းပိုင်းစူရတ်ဌာနီဘက်ကိုလူမောင်ခိုကူးသူတွေကခိုးသွင်းတည်ဆောင်လာတာဖြစ်တယ်လို့လဲလူကုန်ကူးမှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပါတယ
်ဒီနေ့မနေ့၄နာရီကရကောင်းဘက်ကဒီမြန်မာတရားမဝင်မြန်မာလူသမား18ယောက်ကိုတင်ဆောင်ပြီးတော့မှจงพอก็ละเนี่ยช่วยมาเน่4นาทีแล้วมาจงพอน้าก็ยกแต่คํามาสุราภัคโกตั้วได้กาดิจีเนี่ยกาชินปุ๊บไปเลยปุ๊บไปได้คํามาดีกาก็หมอกตั้วไปแล้วมาญาติมาอลุธมะမျိုးသား3อย่างเสียทั้งเนี่ยกาหมองได้ดูเสียตั้วได้เจนได้14อย่างก็รอเสียงบนมาเย็บตินทายได้14อย่างมามิงเกลิขณะอย่างยกจาเลขณะอย่างผิดเลย6อย่างก็รอดัญญาปินถ่ายรู้ตีได้သူတို့တွေအကုန်လုံးဂျုံပေါ်ဆေးရုံမှာဖြစ်တယ်။တိုင်းပဲဟိုင်းလက်ကဒီနှခမ်းတွင်းမှာဟိုဒရိုင်ဘာအနောက်ကအခမ်းမှာ၃လောက်၃လောက်ဆင်းပြီးတော့ထိုင်လာတာပေါ့။ဟိုင်းလက်ကမှာဒီခေါင်းကနှခမ်းတွင်းရှိတယ်ဟုတ်။အဲအဲ့ဒါမှနေပြီးတော့ပြုတ်သိပ်ကျပြီးတော့တင်လာတာပေါ့။ဘလူကုန်းကဘောတေးကြတာပေါ့
။လက်ရှိမှာတော့သူတို့ကိုတည်ဆောင်လာတဲ့ကားမောင်းသမားတည်ဆုံးခဲ့ရတယ်လို့မြန်မာနိုင်ငံအတွင်းပိုင်းကနေလာကြတဲ့တရားမဝင်ရှေ့ပြောင်းလို့သမားမြန်မာတွေလည်းဒဏ်ရာတွေပြင်းထန်နေတာမို့စစ်စေးမင်းမြန်ဖို့တွေကတော့အခက်အခဲရှိနေတယ်လို့ဆိုပါတယ်
။အာကားသမားကလည်းတည်သွားအလို့သမားတွေကလည်းပဲဘာစကားမှမပြောနိုင်ဘူးဆိုတော့ဘယ်ကန်းကလောက်ပါလဲဆိုတာတော့ကျွန်တော်တို့တော်တော်ကိုဟိုပြောဖို့ဆိုဖို့ခက်တာပေါ့။ဆက်တာအဲ့ဒီလမ်းကြောင်းရခိုင်ပွဲစားတွေနဲ့ဗမာပွဲစားတွေရဲ့လမ်းကြောင်းပဲ
။ထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာတိုင်ရုံးကိုတော့တည်ဆုံးထိုင်ရန်ရတဲ့မြန်မာနိုင်ငံသားများအခြေအနေနဲ့ပတ်သက်လို့ဆက်သွယ်မင်းမြန်ဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့အစည်းနဲ့2016ခုနှစ်ထဲမှာတော့ထိုင်းအစိုးရလူကုန်ကူးမှုတိုက်ဖျက်ရေးအထူးတပ်ဖွဲ့ဝင်တွေနဲ့ပူးပေါင်းပြီးလူကုန်ကူးခံရသူပေါင်း348ယောက်ကိုကယ်ဆယ်နိုင်ခဲ့ပါတယ်။ထိုင်းနိုင်ငံမှာတော့ပင်လယ်ဇာလုပ်ငန်းတွေနဲ့ငါးဖမ်းလုပ်ငန်းတွေမှာမြန်မာလူသမားတွေရောင်းစားခံရမှုတွေရှိနေတယ်ဆိုတာကြောင့်ထိုင်းအစိုးရကလူကုန်ကူးမှုနှိမ်နှင်းရေးတွေကိုပြင်းပြင်းထန်ထန်လှုပ်ဆောင်ခဲ့တာပါ။လူကုန်ကူးမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2016ခုနှစ်အတွက်ထုတ်ပြန်တဲ့လူကုန်ကူးမှုအစီရင်ခံစာမှာတော့မြန်မာနိုင်ငံကို TR3 လို့ခေါ်တဲ့အနိုင်ဆုံးအစီရင်ထဲမှာသတ်မှတ်ခဲ့ပြီးမြန်မာရှေ့ပြောင်းလို့သမားအသုံးသန်းထက်မနည်းနေထိုင်နေတဲ့ထိုင်းနိုင်ငံကိုတော့ TR2 အဆင့်ကိုသတ်မှတ်ပေးခဲ့ပါတယ်ရှင်။